Welcome to the Voice of America in Burmese.
မင်္ဂလာ ညချမ်း ပါ ခင်ဗျာ တော်ရရှင် ပေါင် ဘေး ရန် ကင်းရှင်နဲ့ နေ့တစ်နေ့ ဖြစ်နိုင်ကြပါစေ လို့ စုတောင်း မြတ်တာ ပို့တာပါတယ် 2022 ခုနှစ် ဩဂုတ်လ 10 ရက် တနင်္ဂနွေနေ့ညပဲ VOA မြန်မာပိုင်း အစီအစဉ်တွေကို ည 9:00 ကနေ 10:00 အထိ Washington DC မြို့တော်ကနေ စတင် ထုတ်လွှင့်ပေးနေပါပြီ အခု ထုတ်လွှင့်ပေးနေတဲ့ အစီအစဉ်တွေကို VOA Internet စာမျက်နှာ အပြင် Facebook နဲ့ YouTube တို့ကနေလည်း တိုက်ရိုက် နားဆင်လို့ ရနိုင်ကြပါတယ် ခင်ဗျာ ဒီကနေ့မှာ တော်ရရှင်တို့ နားဆင်ကြရမှာတွေကတော့ ရှီလီလုံနှစ်ပတ်လည်နှစ်မှာစစ်အာဏာသိမ်းဆန့်ကျင်မှုဆန္ဒပြဝတ်တချို့ရှိခဲ့တာအီရန်နိုင်ငံစစ်မဲ့ပြုခွင့်အမေရိကန်လွှတ်တော်ခွင့်ပြုမိတ်ပယ်ဖျက်ဖို့အခြေအနေ2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲကိုတရုတ်နိုင်ငံမှာကျင်းပမဲ့ပေါ်အငင်းပွားမှုရှိနေတာတွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့ဒီစိတ်ခံစားမှုတွေကိုကျော်လွန်ပြီးတော့ပြည်တွေအထူးကိန်းနဲ့နာမှု ဝထဥက္ကုကြီးနဲ့တုံသက်ဆွေးနွေးထားတဲ့မြမရေးဆွေးနွေးကဥစီတူအောင်မြင့်ရဲ့သတင်းတုံသက်ချက်မြမပြမပေးစာများကန္တာနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇောင်းဝင်းလိုက်တဲ့အတူမမသဇင်အောင်တို့ကတင်ဆက်ပေးကြပါမယ်ခင်ဗျာခေတ်သစ်မြန်မာနိုင်ငံရဲ့တမိုင်းမှာအကြီးဆုံးပြောင်းလဲမှုဖြစ်စေခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့33နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်နဲ့မြန်မာနိုင်ငံအတွင်းကမြို့နယ်အတော်များများမှာအာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်မှုတွေပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီကလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲမန္တလေးမြို့ကမြတောင်တပိတ်စစ်ကြောင်းဟာရှစ်လေးလုံးနှစ်ပတ်လည်အထိမ်းအမှတ်အဖြစ်နဲ့လက်မတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်ဒါပြင်မန္တလေးမြို့ကတက္ကသိုလ်ကျောင်းသားတမကစစ်ကြောင်းဟာလဲ88ကကျွေးဟောင်း21မှာအပီတောင်းဆိုတဲ့ကျွေးကြော်သံနေအော်ဟစ်ပြီးအာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီချိန်ထဲမှာပဲစစ်အာဏာရှင်ဆန့်ကျင်ရေးတိုက်ဖြတ်ရေးလုပ်ငန်းတွေအရှင်မြင့်လှုပ်ဆောင်ဖို့နဲ့မြေပြင်တပိတ်တိုက်ပွဲတွေပုံမှုအားကောင်းလာစေရေးအတွက်ရည်ရွယ်ပြီးမန္တလေးတပိတ်အင်အားစုကိုဖွဲ့စည်းလိုက်ကြောင်းမန္တလေးမြို့မှာရှိတဲ့တပိတ်စစ်ကြောင်း9ခုကဒီကနေ့ပူးတွဲကြေညာချက်ထုတ်ပြန်ပါတယ်1988ခုနှစ်ဩဂုတ်လ10ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအရေးလူထုလှုပ်ရှားမှုကြီး33နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်အဖြစ်နဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်စကိုင်းတိုင်းစလင်းကြီးမြို့ကတပိတ်စစ်ကြောင်းဒဇယ်မြို့လူငယ်တွေရဲ့တပိတ်စစ်ကြောင်းကချင်ပြည်နယ်မိုးကောင်းမြို့ကလူငယ်တွေရဲ့ရှစ်လေးလုံးအရေးတော်ပုံစစ်ကြောင်းစသဖြင့်မြန်မာနိုင်ငံတဝန်းကမြို့နယ်အတော်များများမှာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဒီမိုကရေစီရရှိရေးတို့အတွက်ဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်1988ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့အဲ့ဒီလူထုအရေးတော်ပုံကြီးကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်စက်တင်ဘာလ18ရက်နေ့မှာအာဏာသိမ်းခဲ့ပါတယ်။ရှစ်လေးလုံးအရေးတော်ပုံကြီးအတွင်းစစ်တပ်ရဲ့အကြမ်းဖက်ပြစ်ခတ်တပ်ဖြတ်မှုတွေကြောင့်လူပေါင်းထောင်ချီသေဆုံးခဲ့တယ်လို့ခန့်မှန်းပြောဆိုထားကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 တတိယလှိုင်းအရှိန်လျော့မသွားသေးပဲပြည်내တိုင်းဒေသကြီးအားလုံးမှာကူးစက်မှုတွေဖြစ်ပေါ်နေတဲ့အပြင်ပြည်ပကပြန်လာသူတွေထံမှလည်းကိုဗစ်ကူးစက်နေတာကိုဆန်းသက်တွေ့ရှိရကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါကြောင့်လဲယောဂပိုးထိန်ချုပ်နိုင်ရေးအတွက်အစိုးရရုံးနေတဲ့စာတင်ကြောင်းတွေကိုဩဂုတ်လ15ရက်နေ့အထိနောက်ထပ်တစ်ပတ်တိုးပြီးပိတ်ပင်လိုက်ပါတယ်။မနစ်ကစတင်ခဲ့တဲ့ COVID-19 ယောဂပိုးကူးစက်ပြန့်နှံ့မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေတစ်နှစ်ခွဲကျော်ကြာရပ်ဆိုင်နေခဲ့တာအပြင်စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းနိုင်ငံရေးပဋိပက္ခတွေအခုချိန်ထိဇက်တိုက်ဖြစ်ပေါ်နေတာကြောင့်အရေးပါတဲ့စီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်တော့တဲ့နောက်ဆက်တွဲအဖြစ်အခြေခံလက်လုပ်လက်စားတွေစာဝန်တွေရဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ COVID ရောဂါပိုးကူးစက်သူတွေနဲ့သေဆုံးသူတွေကိုလည်းစစ်ကောင်စီကထိရောက်တဲ့ကူညီကူတမှုတွေမလုပ်ပေးနိုင်တာကြောင့်ပရာဟိတအဖွဲ့တွေကတစ်ဖက်တစ်လမ်းကကူညီနေကြသလိုပြည်သူချင်းချင်းကူညီမှုတွေလှုပ်ဆောင်နေကြရပါတယ်။ကမ္ဘာတဝန်းအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါပိုးဟာအာရှတိုက်အတွင်းကနိုင်ငံအတော်များများမှာလည်းကူးစက်သေဆုံးမှုတွေအများအပြားဖြစ်ပေါ်နေတာပါဖိလစ်ပိုင်နိုင်ငံမှာတင်းငွေတွေနဲ့တည့်ရက်ထဲ COVID-19 လူနာသစ် 9,692 ဦးရှိခဲ့ပြီးသေဆုံးသူကလည်း289ဦးရှိခဲ့ကြောင်းဖိလစ်ပိုင်ကျန်းမာရေးဌာနကထုတ်ပြန်လိုက်တာကြောင့်ဒါဟာဧပြီလ9ရက်နောက်ပိုင်းတည့်ရက်အတွင်းကူးစက်သေဆုံးမှုအများဆုံးအဖြစ်ဆန်းကျင်တင်ခဲ့ပါတယ်အခုချိန်ထိဖိလစ်ပိုင်နိုင်ငံမှာရောဂါပိုးကူးစက်ခံရသူပေါင်းတိတ္တမ66တန်းရှိပြီးသေဆုံးသူကတော့19,122ဦးရှိတယ်လို့လဲဖိလစ်ပိုင်ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာအိနီချင်းအိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းယောဂဗိုလ်ကူးစက်သူ3,960ဦးနဲ့သေဆုံးသူက492ဦးရှိခဲ့ကြောင်း India Jama Itanaga Topia Mare, India Nangama Kuchenti Yoga Boku Se Kantaya to Suzubong Tongza Ditatama Koza Tongdan Shibi, De Song Dugaro, Suzubong Lede Natong Konatong Chawa Shisan Ushidelu, India Jama Itanaga Topia Mare. American Piran Zuma, Coronavirus Kuse Piana Mupiponi Raja, Nangatawan Online Gaba Pipi, Luku Rame Pipi, Chanta Po Piakwa De, Chigan Pinya, Chanda Bong Tatan Shidelu. The New York Times Trinzaga Pilo de Sitama Popia Tabare, Chanta Po Pietu Sienha, Sienere Yakwatima Nitanjare, Tungeran Chanda de Miare Lu Suvare, Tungeran Chanda, Tongdin Lee Down Lau, Chamberton and Geja Bulu Le Suvare, Sienere Yakwatima Nitanjare at the town at your Klingeriha, Tamayuja, Tungeran Chang Satayame at Dwejongu, Kanzagun Yajaram Hopulule, Eddie Sitama Popia Tabare, Leshi Piponere Kayoga Ha. Nagugrega Kekene Yin San Nijaya Bipide Kling Edwe Satingane Miyaukin Chene Bubi Su Twazi Relu. The New York Times ka Kao Yutare Sitama Popia Tawarekna.
You American then Nyabet Nimabada Sisiniku, Nyawain Konaigane Senai T. Pintomida Tonzeti Kilohats Koton Shetonya. Pitometer Tonzen Kilohertz Koton Kondonya Pitometer Nazette Kilohertz Nashishen Arope Senator Rima Hila Mida Diakuse Kilohertz Tinga Kunganipio Tolin Bin Vaishen
Jimamia Sayama Tedinigo Celepio Tina Piva Mission Covid 19 ka yoga kusamune siboi tikai muri ja tenija yongkan kaya pi EU Europa tamaga ha democracy chigan muri chinchau khan ya re ndie go yin sai ni ya bare nangan 28 nangan pawin ne EU ani ne chotin pin sin ma tha re tiya upari sumu yin ne lu khun ye pe paung so sain kho muri yin sai ni ya re lo lila tu re ga pyo bare hungary nangan ma lein sai khan yin che kwe pya tu lein du sou met tu re ne patat pi anyin bwa sia upari ti pyu ra တဲ့ရင်ကြောက်တွေလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးအတိုက်အခံတွေရဲ့ဖုန်းတွေကိုကြားပြတ်ခိုးနှားထောင်တာတွေကြောင့်ဥရောပသမဂ္ဂအတွက်စိုးရိမ်စရာထပ်ပြီးတော့ဒေါ်လာနေပါတယ်။ပိုလန်နိုင်ငံကလည်းEU ဥရောပသမဂ္ဂအမြင့်ဆုံးတရားရုံးကျွေးဆုံးဖြတ်ချက်ကိုညှင်းပယ်ပြီးဥပဒေရေးရပြင်ဆင်ချက်တွေကိုအတည်ပြုလိုက်ပါတယ်။2020ခုနှစ်ဥရောပသမဂ္ဂမှာပါဝင်ခဲ့တဲ့ကလိ အရင်ကဂရိတွေကိုယူသိမ်းခဲ့တာပါပြင်သစ်သမ္မတအီမန်နျူရယ်မက်ခရူနာတော့ရန်စုနှစ်ချီအနောက်နိုင်ငံတွေရဲ့ liberal democracy ပင်မကျော်ယူဖြစ်ခဲ့တဲ့ဥရောပသမဂ္ဂရဲ့စံကြံဘိုးတွေနှိမ်ချအောင်လုပ်နေကြတယ်ဆိုပြီးမကြသေးခင်ကပဲဟန်ဂေရီပိုလန်နဲ့တခြားနိုင်ငံတွေကိုယဉ်ညွန့်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်ကယောဂါကြောင့်အချိန်ရွှေဆိုင်ကျင်းပခဲ့တဲ့2020တိုကျိုအိုလံပစ်အားကစားပွဲစဉ်တွေအောင်မြင်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘတ်ချ်ကမနေ့ကပြောပါတယ
် But I think we can already now say with confidence that we have experienced a very successful Olympic Games.
လုံးဝအောင်မြင်တဲ့အိုလံပစ်အားကစားပွဲတစ်ခုကိုကျင်းပနိုင်ခဲ့ရဆိုတာအခုတော့ခိုင်ခိုင်မာမာပြောနိုင်ပါပြီ။ပြီးခဲ့တဲ့နှစ်နှစ်မရေရာတဲ့အခြေအနေတွေကြောင့်ဒီပွဲတွေကိုကျင်းပနိုင်မှာမလားတော့ထင်ခဲ့ပါတယ်။လွန်ခဲ့တဲ့တရနှစ်ပတ်မှာဖွင့်ပွဲကျင်းပပြီးတဲ့နောက်ပွဲစဉ်တွေမှာလာကြည့်သူတွေကိုခွင့်မပြုဖို့ဂျပန်အစိုးရရဲ့ဆုံးဖြတ်ချက်ကိုလက်ခံခဲ့ရပြီးပွဲကြည့်သူမရှိတဲ့ဒီပွဲစဉ်တွေအောင်မြင်ပါမလားဆိုတာကိုစိုးရိမ်စိတ်တွေလည်းရှိခဲ့ကြောင်းနဲ့အခုတော့ဒီပွဲတွေကိုအောင်မြင်ပြီးကျင်းပနိုင်ခဲ့ပြီလို့ Olympic Committee ဥက္ကဋ္ဌကပြောပါရယ်ကယောဂအခြေအနေကြီးတိုကျိုမြို့ကိုအရေးပေါ်အခြေအနေကြီးညာထားပါရယ်အခက်အခဲအမျိုးမျိုးကြားကနိုင်ငံတကာအားကစားသမားတွေနဲ့တာဝန်ရှိသူတွေအပါအဝင်လူ9000လောက်စုဝေးပြီးတော့ဒီ2020တိုကျိုအိုလံပစ်အားကစားပွဲတွေကိုစီစဉ်ကျင်းပခဲ့ကြတာပါဂျပန်မှာကိုရိုနာဗိုင်းရပ်စ်မျိုးပီဇာကွဲ Delta variant ကူးစက်မှုတွေမြင့်တက်နေရတဲ့အတူအခုလိုအားကစားပွဲတွေကျင်းပဖို့ဆုံးဖြတ်ချက်အပေါ်မှာဝေဖန်မှုတွေလည်းရှိခဲ့ပါတယ်ဒီလိုအခက်အခဲအမျိုးမျိုးကြားအခုတော့ Olympic ပွဲစဉ်တွေကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တာကြောင့်အလုံးကိုကျေးဇူးတင်ကြောင်း Olympic Committee ဥက္ကဋ္ဌ Thomas Bacher မနေ့ကပိတ်ပွဲမကျင်းပမီနိုင်ပိုင်းအလိုမှာပြောကြားခဲ့ပါတယ်ရှင်။ Tokyo Olympic ပြိုင်ပွဲဝင်ခဲ့တဲ့ American အားကစားသမားတွေကိုသမ္မတ Joe Biden နဲ့သမ္မတ Gore တို့မနေ့စနေနေ့ညက online ကနေတွေ့ဆုံပါတယ်။သူအနေနဲ့တိတ်ကိုဂုဏ်ယူမိပါတယ်လို့သမ္မတ Biden နဲ့အားကစားသမားတွေကိုချီးကျူးဂုဏ်ပြုပြောဆိုခဲ့ပါတယ်။ အခက်အခဲအမျိုးမျိုးနဲ့ဖိအားတွေကြားဒီအကစားပွဲတွေမှာပါဝင်ခဲ့ကြတဲ့သူတို့ကိုစောင်းဦးပေါက်မှာအင်ဖီရိုကိုလာရောက်ကြဖို့ဖိတ်ကြားထားပြီးနောက်ကျရမှာပဲအခုလိုသမ္မတဂျိုးဘိုက်ဒန်နဲ့သမ္မတကတော်တို့ကချီးကျူးဂုဏ်ပြုပြောဆိုခဲ့တာပါဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပခဲ့တဲ့ဒီ2020အိုလံပိတ်ပွဲစဉ်တွေမှာအမေရိကန်အသင်းကအားကစားသမား613ယောက်ပါဝင်ရှင်ပြိုင်ခဲ့ပြီးစုတစိပ်ပေါင်း113ခုရရှိခဲ့ပါတယ်။ဒါဟာအားကစားသမားတွေစွမ်းဆောင်နိုင်ရင်နဲ့ကိုကျင်းသိခါရဲစွမ်းတက်တီရှိတာကိုပြသရရောက်တယ်လို့နိုင်ငံကုန်ကိုမြင့်တရာလဲရောက်တယ်လို့စနေနေ့ကသမ္မတဘိုင်ဒန်ကအားကစားသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဗီဒီယိုကတစ်ဆင့်ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကတိုကျိုအိုလံပိတ်ဖွင့်ပွဲကိုတက်ရောက်ခဲ့တဲ့သမ္မတကတော်ဂျိလ်ဘိုင်ဒန်ကလည်းဒီပွဲစဉ်ဒီမှာပါဝင်ရှင်ပြိုင်ခဲ့ကြတဲ့အမေရိကန်အားကစားသမားတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်ရှင်။ဒီဂျပန်နိုင်ငံမှာကျင်းပခဲ့တဲ့တိုကျိုအိုလံပိတ်ပြိုင်ပွဲမှာအမေရိကန်အမျိုးသမီးဘတ်စကတ်ဘောအသင်းနဲ့ဘောလီဘောအသင်းတို့တင်းနှင်းတွေနေ့ကရွှေတစိပ်တွေအသီးသီးစုခုရရှိခဲ့ပါတယ်။ဒါကြောင့်လက်ရှိအချိန်ထိတိုကျိုအိုလံပိတ်ပြိုင်ပွဲမှာအမေရိကန်နိုင်ငံကရွှေတစိပ်39ခုအပါအဝင်စုတစိပောင်း113ခုစုခူးရရှိပါတယ်တိုကျိုအိုလံပိတ်ပြိုင်ပွဲမှာတရုတ်နိုင်ငံကရွှေတစိပ်38ခုအပါဝင်စုတစိပောင်း88ခုရရှိပါတယ်အင်ရှင်ဂျပန်နိုင်ငံကတော့ရွှေ28ခုအပါဝင်စုတစိပောင်း58ခုစုခူးရရှိပါတယ်ရွှေတစိရထားတဲ့နိုင်ငံတွေထဲမှာဗြိတိန်နိုင်ငံကရွှေ22ခုနဲ့စရုပ်ထားရုရှားအိုလံပိတ်အသင်းကရွှေတစိအခု20စုခူးထားပြီးတော့ပြင်ဆင်မှနေရာမှာရှိပါတယ်စနေနေ့ကအမျိုးသမီးမီတာ400စီ4ရောက်လက်စစ်ကန်ပြေးပွဲမှာအမေရိကန်ပြည်ထောင်စုကရွှေတစိရရှိပါတယ်။ပိုလန်ကငွေတစိရပြီးတော့ဂျမေကာကတတိယကြီးတစိကိုစုခူသွားပါတယ်။တိုကျိုအိုလံပိတ်ပြိုင်ပွဲပိတ်ပွဲအခမ်းအနားကိုဒီကနေ့ဩဂုတ်လ10ရက်နေ့မှာကျင်းပပြီးစီးခဲ့ပါတယ်ရှင်။ဒေါ်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ယူရိုနိုင်ငံကိုစစ်မှတ်ပြုခွင့်ဆိုင်ရာကွန်ကရစ်ရဲ့ခွင့်ပြုမိန့်ကိုပယ်ဖျက်ရေးသမ္မတဘိုင်ဒန်အစိုးရကထောက်ခံတယ်လို့အင်္ဂါနေ့လုံးကအမေရိကန်ဒုတိယနိုင်ငံကြေးဝန်ကြီးဝန်ဒီရှာမန်ကအထက်လွှတ်တော်ကိုပြောပါတယ်။ဒီလိုပယ်ဖျက်ခဲ့လို့ရှိရင်ပြည်ပမှာရှိတဲ့အမေရိကန်တွေရဲ့အကျိုးစီးပွားနဲ့အမျိုးသားလူမျိုးရေးကိုဆက်ပြီးတော့ကာကွယ်ပေးဖို့မလိုတော့ဘူးလို့လည်းသူကပြောတာပါ။ဒါပေမဲ့လည်းဒီလိုစစ်မှတ်ပြုခွင့်ကိုပယ်ဖျက်လိုက်တာကကျန်းသူနိုင်ငံတွေကိုမှားရောအချက်ပြသလိုဖြစ်သွားလိမ့်မယ်လို့ Republican အထက်လွှတ်တော်အမတ်တချို့ကတော့ဆိုရင်းဒီတဲ့အကြောင်း view ကြီးတန်းသိန်းတောက်စင်ဒီစိန်ပြင်ပြဖို့ထားပါတယ်။မမြသင်းအောင်ပြောပြမှာပါ
။ Saddam Hussein ဦးဆောင်ခဲ့တဲ့ Iraq နိုင်ငံကို American ကစီးရီးအရဝင်ရောက်ဆက်ဖက်မှုကို Congress ကအတည်ပြုပေးခဲ့ပြီးတဲ့နောက်19နှစ်အကြာမှာ AUMF လို့ခေါ်တဲ့ Iraq အပေါ်စစ်မဲ့ပြုခွင့်ဆိုင်ရာခွင့်ပြုချက်ဟာအခုတော့အသုံးမဝင်တော့ဘူးလို့အထက်လွှတ်တော်နိုင်ငံညာရေးရာကော်မတီဥက္ကဋ္ဌ Bob Menendez ကပြောပါတယ်။
It simply makes no sense to keep an authorization against Iraq.
ဒီခွင့်ပြုမိန့်ကိုဆက်ထားနိုင်မယ်ဆိုရင်ဘာအဓိပ္ပာယ်မှရှိမှာမဟုတ်ပါဘူး။လက်ရှိသမ္မတဘိုင်ဒန်အစိုးရအနေနဲ့ဒီ AUMF ခွင့်ပြုမိန့်ကိုအသုံးပြုပြီးတော့လက်ရှိစစ်ဆင်ရေးတွေနဲ့ဖမ်းဆီးထိန်းသိမ်းခွင့်ဆိုင်ရာခွင့်အာဏာကိုဆက်မလုပ်တော့ဘူးလို့သမ္မတဘိုင်ဒန်အစိုးရကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။အဲ့ဒီ AUMF ကဆဒမ်ဟူစိန်ဦးဆောင်ခဲ့တဲ့အီရတ်နိုင်ငံနဲ့သာတက်ဆိုင်တာဖြစ်ပါတယ်။
ကွန်ဂရက်စ်ရဲ့အဲ့ဒီ2002ခုနှစ်စီရေးခွင့်ပြုချက်အမိန့်ကိုပယ်ဖျက်ရေးလက်ရှိသမ္မတဘိုင်ဒန်အစိုးရကထောက်ခံတယ်လို့ဒုတိယနိုင်ငံရေးဝန်ကြီးဝန်ဒီရှာမန်ကရှင်းရှင်းလင်းလင်းပြောဆိုထားတာပါ
The fact is the 2002 AUMF is no longer necessary American to protect the American people from terrorism to respond to attacks on our personnel or facilities or to ensure the safety and security of our people The president has other tools available to achieve these objectives.
ဒါပေမဲ့တချို့အထက်လွှတ်တော်အမတ်တွေကတော့ဒီခွင့်ပြုမိန့်ကိုပယ်ဖျက်ပါသဘောမတူကြပါဘူး။ဒီထဲမှာ Wyoming Republican အမတ် James Rich နဲ့
Troop reductions across the Middle East I'm concerned.
CNN ဗန်ဒီတမောင်မီဂန်တဲ့ယူနေနေတာနဲ့
Only adds to the wrong message to the administration. And I think all of us.
မီဂန်ရန်ရီလိုမှချက်ပြရောက်လာဆိုပြီးပါလ
ေ။နောက်ထပ် Republican အထက်လွှတ်တော်အမတ်တူဖြစ်တဲ့ Rand Paul ကတော့မတူတဲ့အမြင်သဘောထားရှိပါတယ်။
We shouldn't have 1000 troops in Mali. We shouldn't have 1000
troops in Mali. ma taung na chi bi ma shi tin de lo. Somali ma lai ma shi tin ma. Naingan sa le naingan sa lo ma shi tin na ma. De ge lo let shi 2000 ku ne Congress sit pyu khwin amei ko a sa thu me so yin. Sit ta ri a lo shi ni ye niya ri a chou win ne lo chano lo adibe phwin ya ma ba. A sa thu u bri ne le da sin ne chi de sit ri tai lo ya ni ba bi. Da chao chano lo ga lo shi tin mya a lo pe phyet pu pyo chin ma de. Sit so ra phit pu khat khe de a ya de khu da phit tin ma de.
American သမ္မတဂျိုးဘိုင်ဒန်ကတော့ဒီနှစ်ကုန်မှာအီရတ်မှာရှိတဲ့ American တိုက်ခိုက်ရေးလုပ်ငန်းတွေအဆုံးသတ်မယ်လို့ပြောထားပြီးလောလောဆယ်နှစ်20ကြာအောင်အာဖဂန်မှာရှိခဲ့တဲ့ American တပ်တွေကိုစပြီးတော့ရုပ်သိမ်းနေပြီဖြစ်ပါရဲ့ရှင်
အိုလံပစ်အားကစားပြိုင်ပွဲတွေမှာအငင်းပွားစရာတွေဖြစ်လေရှိပါတယ်။2022ဆောင်းအာဒီအိုလံပစ်အားကစားပြိုင်ပွဲတွေကိုလူမျိုးတုံးတက်ဖြတ်နေတယ်လို့ဆွဆွဲခါတဲ့တရုတ်နိုင်ငံဘီဂျင်းပြည်တော်မှာကျင်းပမှာဖြစ်တဲ့အတွက်အငင်းပွားမှုတွေရှိနေပါတယ်။ဘီလ်ကာလူသတင်းပြဖို့ထားတာကိုကုညင်းညာပြောပြပါပါ
။ The International Olympic Committee has the honor
။ဒါမဲ့6လအကြာမှာတရုတ်နိုင်ငံကဆောင်းရာသီအိုလံပစ်အားကစားပွဲတွေကိုလက်ခံကျင်းပမှာပါ။ဒါပေမဲ့လည်းလူအခွင့်အရေးလှုပ်ရှားသူတွေအဖို့ဒါဟာဂုံယူဆင်နွှဲရမယ့်ပွဲတစ်ခုမဟုတ်ပါဘူးဘေကျင်းအားကစားပြိုင်ပွဲတွေဟာအနီးကပ်တိုင်းမှာအငင်းပွားရဆုံးအားကစားပွဲတွေဖြစ်နိုင်ပါတယ်တရုတ်ဟာရှင်းကျန်းပြည်နယ်ကဝီဂါတပ်တန်းကျော်ကိုပညာပြန်သင်ကြားရေးစခန်းမှာချုပ်ထားတာပါသူတို့တွေကအများစုဟာမုတ်ဆိတ်ရှိလို့ကိုရန်ရွတ်လို့အဖမ်းခံထားရတာပါဒါဟာလူမျိုးတုံးတက်နေတာလို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်ဒါပေမဲ့လည်းနိုင်ငံတကာအိုလံပစ်ကော်မတီIOC အကြီးအကဲ Thomas Bach ကဒီလိုကိစ္စတွေဟာသူတို့အဖွဲ့နဲ့မဆိုင်ဘူးလို့ပြောပါတယ်။ Olympic အားကစားပြိုင်ပွဲတွေဟာနိုင်ငံရေးမဟုတ်ဘူးလို့လည်းသူကပြောပါတယ်
။ As a non-governmental organization with neither the mandate nor the capability
အစိုးရမဟုတ်တဲ့အဖွဲ့အစည်းအနေနဲ့ကျွန်တော်တို့မှာတိုင်းပြည်တစ်ခုရဲ့ဥပဒေတွေကိုပြောင်းဖို့အခွင့်အာဏာလည်းမရှိသလိုလုပ်နိုင်စွမ်းလည်းမရှိပါဘူး။နိုင်ငံသားတွေမျိုးဆက်လိုက်ရှင်းလို့မရတဲ့လူခွင့်ရေးကိစ္စတွေကိုကျွန်တော်တို့လည်းမရှင်းနိုင်ပါဘူး
။ဒီလိုအကြောင်းပြချက်တွေဟာဝီဂါတော်တော်များများကိုဒေါသထွက်စေပါတယ်။ရုရှန်အဘတ်စ်ကဝီဂါအရေးတက်ကြွလှုပ်ရှားသူပါ။
Let me ask this. You know,
ဒါဆိုရင်ကျမမေးမယ်။လူမျိုးတုံးတက်တာကနိုင်ငံရေးကိစ္စလား။အပြစ်မရှိတဲ့အမျိုးသမီးတွေကိုအစုလိုက်အပြုံလိုက်အာဓမ္မကျင့်တာနိုင်ငံရေးပြဿနာလား။တန်းနဲ့ချီတဲ့လူတွေကိုစခန်းနေတဲ့ဖမ်းထည့်ထားပြီးအမဲဆောင်ကြည့်နေတာကနိုင်ငံရေးပဲလား။
ဝီဂါတအူးဖြစ်တဲ့ရူရှန်အဘတ်ရဲ့အမားဖြစ်သူဟာအငိမ့်သားဆရာဝန်မကြီးတအူးဖြစ်ပြီးတော့အကြမ်းဖက်မှုဆွဲချက်တွေနဲ့ထောင်ချခံထားရတာပါ။အဲ့ဒီအချိန်ကစပြီးအဘတ်လည်းတက်ကြွလှုပ်ရှားသူဖြစ်လာတာပါ။သူအာယုံဆိုင်တဲ့ကိစ္စတစ်ခုကတော့အိုလံပစ်ပဲဖြစ်ပါတယ်။သူကအိုလံပစ်ကိုတပိတ်မှောက်ဖို့တောင်းဆိုနေတာပါ။အားကစားသမားတွေအိုလံပစ်ပွဲလွတ်သွားမှနဲ့ပတ်သက်ပြီးအဘတ်ကအခုလိုပြောပါတယ
်။ When we talk aboutAthletes missing out.
အားကစားသမားတွေလွတ်သွားလိမ့်မယ်လို့ပြောရင်ဝီဂါမိသားစုတစုလုံးပျောက်နေတာကိုမဆာနာရရောက်ပါတယ်။ဝီဂါတွေသေနေပါတယ်။သူတို့ချစ်တဲ့သူတွေပိုင်ဆိုင်မှုပစ္စည်းဥစ္စာတွေဂုံတိတ်ခါတွေအသက်တွေဖယ်ရှားခံနေရပါတယ်
။တန်တမန်တွေအခြားတာဝန်ရှိသူတွေကိုလည်းတပိတ်မှောက်ဖို့လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ Human Rights Watch ကတောင်းဆိုနေတာပါ။ Human Rights Watch ကတရုတ်သူတွေသည်ရာချီဝမ်က
Because by attending the event its
ဒီပွဲကိုသွားတက်လိုက်တာနဲ့တရုတ်ဆိုရကသူတို့လူသားစုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေတခြားလူခွင့်ရချိုးဖောက်မှုတွေကိုတရားဝင်တဲ့ပုံစံမျိုးအသုံးချတာကိုခံရနိုင်ပါတယ်
။တပိတ်မှောက်တာကဘလောက်ကြီးမလဲဆိုတာကတော့မသိရသေးပါဘူး။အမေရိကန်ကတချို့လူတွေကပါဝင်ဖို့တွန့်ဆုတ်နေပါတယ်။တစ်ချိန်တည်းမှာပဲ IOC ကတော့ဘယ်ဘက်မှမပါနိုင်ဘူးလို့ပြောပါတယ်။တရုတ်သူတွေသည်ရွာချီဝမ်က
We have not publicly criticized Beijing for any of its
တရုတ်ကိုလူခွင့်ရချိုးဖောက်မှုတွေအတွက်အများပြည်သူရှေ့မှာသူတို့ဘာမှမဝေဖန်ပါဘူး။ Olympic ကိုနေရာပြောင်းချင်းပဖို့ဘာမှကိုမပြောတာပါ။ IOC ကအတိတ်ပဲရှိတာတွေဘာမှကိုမလုပ်တာပါ
။နောက်6လအကြာမှာတော့အငင်းပွားမှုတွေအောက်မှာပဲ Beijing Olympic အားကစားပွဲတွေစပါလိမ့်မယ်ခင်ဗျာ။
ကူရပါစင်စီစဉ်တွေကိုတဆက်ပြီးပါတော့မယ်။အရင်ဆုံးတော့မြမအကြီးဆွေနွေကံဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအသစ်ပြန်လုပ်မယ်ဆိုပြီးတော့စစ်ကောင်စီဘက်ကကြေညာပြီးမယ်။လာမယ့်ရွေးကောက်ပွဲအပေါ်လူလူယုံကြည်မှုရဖို့ခက်မယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကြီးကပြောပါတယ်။လက်ရှိနိုင်ငံရေးမှာကြုံရတဲ့အခြေတဲကိုနိုင်ငံရေးအရာဖြေရှင်းရမယ်လို့ပဲသူ့ရဲ့ယူဆကိုပြောပြီးတော့အခုလိုထိတိုက်ဖြစ်နေတဲ့နိုင်ငံရေးအခြေအနေကြောင့်ကိုယ့်ရဲ့ယုံကြည်ရာကိုခက်ခဲခဲပါပြောယူနေရတယ်လို့လည်းတချိန်ကအကြောင်းသားကောင်းဆောင်ဖြစ်ခဲ့တဲ့ဦးကိုကြီးကပြောပါတယ်။ကိုယ်နိုင်ဆက်တွေ့ပြီးမြန်ထားတာကိုအခုပတ်မြန်မာပြည်ဆွေးနွေးကအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ
ဒီဘက်တည်းနေအနာသိမ့်မှုပေါ့နော်ဒါတက်ကတော့အနာထိန်တယ်လို့ပြောတာပေါ့ တော့အဲ့ဒီအချိန်လေးချက်လာတာကိုနိုင်ကအရက်ပဲချက်ပဲဆက်ဆံရေးပြည့်စည်တာကိုပြတာပဲကျွန်တော်အဲ့လိုပဲမြင်ပါတယ်အဲ့တော့ဒီအချိန်ကာလကန့်သက်ချက်တွေအရာဖွဲ့စည်းပုံနှစ်ထောင်ချီအရာအားထိန်းနေဆိုတော့နှစ်နှစ်အတွင်းမှာသူကရွေးကောက်ပွဲလုပ်ပြရတယ်ဆိုတော့အဲ့တော့မှမလုပ်နိုင်ဘူးဆိုရင်တော့ဖွဲ့စည်းပုံခြေခံဥပဒေဟာသူတို့ကိုယ်တိုင်ကပြတ်သိမ်းလိုက်ပြီဆိုတဲ့သဘောတရားတွေဒ ူပါပြီးတော့သူကသတိပြုတာကိုတွေ့ရပါတယ်။ဟောဒါပေမဲ့ဟိုပြည်သူတွေရဲ့အမြင်ပါကစစ်တပ်ကရွေးကောက်ပွဲတွေလုပ်ပေးတယ်။1990ရွေးကောက်ပွဲရော2020ရွေးကောက်ပွဲရလဒ်ရောချက်သိမ်းခံရတယ်ပေါ့။အကောင့်တွေမပေါ်ဘူးဆိုတဲ့အချိန်မှာရွေးကောက်ပွဲလုပ်ပြီးတက်လာတဲ့ကိုယ်စားလှယ်တွေကိုအာဏာလွှဲမယ်ဆိုတဲ့ဂတိလောင်းတွေကတော့ပြည်သူတွေရဲ့ယုံကြည်မှုကိုရမှာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။အာဏာထိန်းတယ်လို့ပြောတယ်။ဒါပေမဲ့အကုန်လုံးကလက်ခံထားတာကတော့ဒါအာဏာသိမ်းတာပေါ့နော်။ဒါပေမဲ့ပြည်သူလူထုကလည်းဒီလိုမျိုးလှုပ်တဲ့ကိစ္စအပေါ်မှာလက်မခံပဲအခုချိန်ထိစန့်ကျင်ဆန္ဒပြတာတွေရှိတယ်။ပြီးတော့နိုင်ငံတော်မှာလည်းတိုက်ပွဲတွေဖြစ်လာနေတယ်။ဒီလိုအချိန်မှာဒီအိမ်ဆောင်အစိုးရဖွဲ့တဲ့အတွက်တိုင်းပြည်တော်ရောဘာတွေများထူလာနိုင်မှာမို့လို့လဲပြည်သူတွေကဒီစစ်ကောင်စီကိုဒီအာဏာသိမ်းတဲ့ကတောက်လျှောက်ဆန့်ကျင်လာတာအိမ်ဆောင်အစိုးရပဲဖြစ်ဖြစ်စစ်ကောင်စီပဲဖြစ်ဖြစ်လူလူကတော့သူတို့ရဲ့လက်မခံမှုဆိုတာကိုပြနေတာလေအဲ့တော့အခုလိုမျိုးဒီလိုအချိန်မှာအိမ်ဆောင်အစိုးရဖွဲ့လိုက်တဲ့အတွက်ရောတိုင်းပြည်တော်ဘာများထူလာမှာမို့လို့လဲ
အဲ့တော့ကျွန်တော်တို့ကအာဏာမသိမ်းခင်ပါလဲပဲဒီကိစ္စကိုနိုင်ငံရေးအရဖြေရှင်းပြဖို့အတွက်ကျွန်တော်တို့တိုက်တွန်းပြောဆိုခဲ့တာရှိပါတယ်အဲ့တော့အနာသိမ့်ပြီးကစားသိမ့်ပြီးပြီးချင်းမှလည်းလက်လုံချင်းလုံးနေမဖြစ်ခင်မှာကုစုဆင်းရဲနိုင်ဖို့အတွက်ဒါကြောင့်ငွေချောင်ရမှုတွေလိုအပ်တယ်ဆိုတာကိုကျွန်တော်တို့အတတ်နိုင်ဆုံးဒါဆက်ဆက်ခဲ့ကြတာကြီးအဲကျူပန်ခဲ့ကြတာကြီးကလည်းမအောင်မြင်ခဲ့ဘူးပေါ့နော်ကျွန်တော်တို့အဲ့တော့အခုချိန်နေမှာကဒီအနာသိမ့်မှုနဲ့ဒါဖြစ်ခတ်တပ်ဖြတ်ထားတာတွေဖန်စီထားတာတွေနဲ့ပတ်သက်လို့လူလူရဲ့စိတ်ခံစားမှုမကျေနပ်မှုကဒါတော်တော်ကိုပြင်းပြင်းထန်ထန်ဖြစ်တယ်ဒါကြောင့်မို့လို့လဲအာနာသိမ့်ပြီး6လအထိဟာခုခံဆန့်ကျင်မှုတွေကပုံသဏ္ဍာန်မျိုးစုံနဲ့ဖြစ်ပေါ်နေတယ်အဲ့တော့တခုရှိတာကကျွန်တော်တို့ကနိုင်ငံရဲ့လာရာဘူးတော့ဒီစိတ်ခံစားမှုတွေကိုကျော်လွန်ပြီးတော့ပြည်သူတွေထိခိုက်နေတာမှုအနည်းဆုံးဖြစ်အောင်ပြီးတော့ဒီဒီမိုကရေစီရေးဖက်ဒရယ်ရေးလမ်းကြောင်းပေါ်ကိုပြန်ရောက်အောင်ကတော့နိုင်ငံရေးနည်းလမ်းအရပဲစူးစမ်းရမယ်လို့ကျွန်တော်ကတော့ယုံကြည်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီပြဿနာတွေဟာနိုင်ငံရေးပြဿနာဖြစ်တဲ့နိုင်ငံရေးအရပဲဖြေရှင်းရလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲမြင်ပါတယ်။
ဒါပေမဲ့အခုသွားနေတဲ့ပုံစံကနိုင်ငံရေးအရဖြေရှင်းတဲ့ပုံစံမျိုးတွေ့ရလို့လားအဲ့လိုမျိုးသွားနေတာဟုတ်ရဲ့လား
။အခုကတော့ဒါကဟိုပြိပကကာလဖြစ်တဲ့အခါကျတော့ဒီလက်ရှိအခြေအနေကိုထိန်းချုပ်ဖို့အတွက်စစ်ကောင်စီကလည်းဒီအတနိုင်ဆုံးသူစူးစားနေတယ်အဲ့တော့ဒီဘက်ကလည်းအုပ်ချုပ်လို့မရအောင်နီလန်းမျိုးစုံနဲ့တန့်ကျင်ဖို့ဆိုပြီးလုပ်နေတော့အခုကတော့ဟိုထိတ်ထိတ်ဖြစ်နေတဲ့အခြေအနေကြီးဟာဟိုနောက်ဆုံးတော့အလုံးစုံပြတ်သုံးရေးကိုဥတီပြီးသွားနေတယ်ဆိုရင်တော့အဓိကကတော့အာဏာကိုချုပ်ကန်ထားတဲ့စစ်ကောင်စီကတော့တော်ဝင်အရှိဆုံးပေါ့အဲ့တော့သို့တော့ကျွန်တော်တို့ဒီနိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့အဆုံးဖြတ်ပေးနိုင်တဲ့သူအားလုံးဟာလည်းတစ်ချိန်ချိန်မှာဒီကိစ္စကတော်ဝင်ယူရမယ့်ကိစ္စလို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ဒါကြောင့်မလို့ကကျွန်တော်တို့အတက်နိုင်ဖို့ခေါင်းအေးထားပြီးတော့ဒီဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာအောင်အားလုံးဝိုင်းပြီးတော့နိုင်ငံရေးလေးလမ်းကိုပဲပြန်ကြိုးစားတင်တယ်လို့ကျွန်တော်တို့မြင်ပါတယ
်။ဒါပေမဲ့ရှေ့မှာလည်းဒီလိုတာတကားတွေရှိခဲ့တယ်။ဟိုရင်ကလေးကပေါ့60နှစ်ပဲဖြစ်ဖြစ်90ပဲဖြစ်ဖြစ်စစ်တပ်ကအာဏာသိမ်းတယ်အိမ်ကောင်ဆိုးရွားဖွဲ့တာတို့ဘာလို့လုပ်တယ်။ဒါပေမဲ့နှစ်ပေါင်းများစွာကြာခဲ့တယ်။အခုတချိန်မှာရောဒီနှစ်နှစ်ဆိုတဲ့ဥစ္စာကဖြစ်နိုင်ပါမလားပြည်သူတွေကလည်းအတွေ့အကြုံတွေဒီလိုမျိုးသမိုင်းသင်ခန်းစာတွေရှိတော့မယုံဘူးဆိုတာလည်းတစ်ဖက်မှာရှိနေတယ
်ဒါ60လေးအာနာတိန်တော့ဆိုလို့ရှိရင်လည်းအဲ့ဒီချိန်တုန်းကဆိုရှယ်လစ်ဟိုဖြစ်စားတဲ့အချိန်ပေါ့အဲ့တော့ဒါဆိုရှယ်လစ်တိုင်းနိုင်ငံသွားမယ်ဆိုတဲ့မျက်လုံးနဲ့အာနာတိန်ရတာပေါ့နော်အဲ့တော့အခုဒီဘက်မှာကတော့စစ်တပ်ကဒီတိုင်းသွားလို့မရဘူးဆေးအာနာရှင်ပုံစံနဲ့က legitimacy ဘယ်လိုမှမရနိုင်ဘူးဆိုတဲ့အခါမှာ2008ဖွဲ့စည်းပုံအရအုပ်ချုပ်မှုပုံစံကိုကြောင်းမှုကြိုးစားတယ်။အဲ့ဒီမှာပထမဦးဆုံးတက်တန်း၅နှစ်မှာသူကဒီ liberalize လုပ်တဲ့ဟာတွေကိုတော်တော်များများလုပ်ခဲ့တယ်။အဲသဘောကတော့အဲ့ဒီချိန်တုန်းကလူမပြောင်းမူပြောင်းဆိုတဲ့ ုံစံမျိုးနဲ့လုပ်ခဲ့တယ်အဲ့တော့ဟိုဒီမိုကရေစီအခုကြောင်းကာလမှာဒီပြေလျှော့တဲ့ကာလကိုခိုင်မာအောင်လုပ်ရမယ်အဲ့အဲ့ဒီအဆင့်မှာဒါကျွန်တော်တို့ဟလာအခုလိုအာဏာပြန်သိမ်းခံရတဲ့အခြေအနေကိုရောက်လာတယ်လို့မြင်တယ်ဒါကြောင့်မလို့ဟိုတပ်ဖက်ကလည်းပဲစစ်ဆိုးရပုံစံနဲ့တော့ဆက်သွားလို့မရဘူးနောက်တစ်ခုကတပါတီစနစ်တို့ဘာလို့ကိုပြန်သွားလို့မရဘူးအဲ့တော့သူကဒါပြီးခဲ့တဲ့ကာလမှာဆိုရင်ဒါဖက်ဒရယ်ဆိုတဲ့အယူအဆကိုတရားဝင်သူလက်ခံလာခဲ့ရတဲ့အခြေအနေကိုရောက်လာတယ်ဟိုလက်တွေ့အကောင့်ချဲမပေါ်နိုင်သေးတာကလွယ်ပြီးတော့အဲ့တော့တပ်ဖက်ကပြည်ရင်ကြောင်းလဲမှုလုပ်ဖို့လုပ်ရမယ်ဆိုတဲ့အခြေခံကတော့ရှိသေးတာသို့တော့ကျွန်တော်တို့ကဘယ်လိုပုံစံနဲ့ဘလောက်အရှိန်နဲ့ကြောင်းမယ်ဆိုတဲ့ကိစ္စအပေါ်မှာကျွန်တော်တို့အရက်ပဲစစ်ပဲဆက်ဆံရေးပြည့်ရင်းခဲ့တယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့ဒါကြောင့်မလို့ကျွန်တော်တို့ကဒီအခြေအနေကနေပြီးတော့ဒါစစ်ကောင်စီအခြေအနေကနေပြီးတော့ဒီမိုကရေစီလမ်းကြောင်းဖက်ဒရယ်လမ်းကြောင်းနောက်ဆုံး NCA နဲ့ဒီငြိမ်းချမ်းရေးလမ်းကြောင်းဆိုတာဖြစ်လာတာကိုနိုင်ကပြီးခဲ့တဲ့ဒီ liberalize ထုတ်တဲ့ကာလပေါ့ဖြစ်ရတဲ့ကာလမှာဖြစ်လာတဲ့အခြေအနေတွေကိုကျွန်တော်တို့ဟိုနောက်ကြံကြမသွားအောင်တော့အားလုံးကပဲပေါင်းစုံနဲ့ပြန်ကြိုးစားဖို့လိုတယ်။နောက်တစ်ချိန်တည်းမှာစစ်တပ်ကအင်အားသုံးပြီးအာဏာသိမ်းတဲ့ကိစ္စဟာတပ်ကနာအဟောင်းတွေကိုမရှင်းနိုင်တဲ့အပြင်တပ်ကနာအစ်စ်ကြီးလက်လက်ကိုင်းအဖွဲ့ကြီးအစ်စ်ကြီးထပ်ပြီးတော့ပေါ်လာတဲ့ကိစ္စဟာဟာလာဒါဟာစစ်တပ်အနေနဲ့လည်းဒါလုံလောက်တဲ့သင်ခန်းစာတွေရရှိပြီးဒီလိုပြည်တင်ပြီးလို့ကျွန်တော်တို့ကတော့မြင်တယ်
ခုနအခုပြောတဲ့အစ်စ်နေကပြီးခဲ့တဲ့ဒီနာအဖလက်ထက်ရဲ့နောက်ပြီးတော့အဲ့ရနေပြီးတော့ကူးပြောင်းလာတဲ့ဒီသိမ့်စိန်အစိုးရလက်ထက်မှာဒါတွေကကြုံခဲ့ပြီးပြီးဒါအိုတစ်ခါပြန်ပြီးတော့သွားနေနေတဲ့ကနေစစ်တပ်ကပြန်ပြီးတော့အာဏာသိမ်းတယ်ဆိုတော့ဟိုပြန်ပြီးတော့အခုလိုမျိုးအာဏာသိမ်းတယ်ဆိုတော့ဒါတစ်ခါပြန်ပြီးတော့စတယ်လို့ဖြစ်မနေဘူးလားဒါကြီးကိုပဲပြန်ပြီးတော့ထပ်ခါဖြစ်နေတဲ့ဟာမျိုးဖြစ်မနေဘူးလား
အဲ့ဒါကတော့ကျွန်တော်တို့ဒီအကူအပြောင်းကိုဘယ်လိုစီမံခန့်ခွဲလဲဆိုတဲ့အပေါ်မှာတော့အားလုံးကတာဝန်ရှိတယ်လို့မြင်တယ်။အဲ့တော့နောက်တစ်ခုကတော့စစ်တပ်ကဟိုပြောရရင်တော့ဒါသူတို့လုံးဆိုင်အတိုင်းဟလာအတင်းမှမှုဖြစ်လာပြီးပြည်ပကဖြစ်လာပြီးဆိုရင်အင်အားတုံးပြီးတော့ဒီမျိုးဆော့ထက်တဲ့ကိစ္စဟာဒါလည်းဒါအဖြစ်မဟုတ်ဘူးဒါနီးလန်းဖို့ဘူးပြဿနာတွေကပိုးပိုချုပ်ပြင်းမယ်အထူးသဖြင့်လူလူရဲ့ဒါမယုံကြည်မှုမချေနပ်မှုဒေါသကပိုးပိုပြီးတော့ကြီးလာရင်ရောင်လာမဲ့ရွေးကောက်ပွဲတွေကိုပါအယုံကြည်မရှိဖြစ်သွားမယ်။ဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးနည်းလမ်းဟလာနိုင်ငံရေးပါတီတွေတည်ထောင်နေဆိုတော့လေနိုင်ငံရေးအရဖြည့်ရှင်းဖို့အတွက်ပိုတာအဓိကဥတည်ကြတာဆိုတော့အဲ့ဒီအခြေအနေတွေပြည့်ရင်းသွားပြီဆိုရင်အားလုံးကဟလာဟိုဘယ်နဲ့ကိုလက်နဲ့မချမှရမယ်ဆိုတဲ့အခြေအနေမျိုးကတိုက်ကြည့်တော့အင်မတန်အန္တရာယ်ကြီးတယ်လို့ပဲမြင်ပ
ါအခုဆိုရင်စစ်တပ်ကအာဏာသိမ်းတာ6လရှိသွားခဲ့ပြီဆိုတော့ဒီ6လကာလအတွင်းမှာဒီတိုင်းပြည်ရဲ့အခြေအနေပေါ်မှာရောအခုအနေနဲ့ဘယ်လိုသုံးသပ်လဲ
ဟိုအဓိကကပြီးခဲ့တဲ့ကိုဗစ်ကလာဒီပထမလိုင်းဒုတိယလိုင်းမှာကလေးကနိုင်ငံရဲ့စီးပွားရေးကတော်တော်တိကျတယ်။အဲဒီကြားထဲမှာမှဒီအာဏာသိမ်းမှုဖြစ်လိုက်တဲ့အချိန်မှာဒါနိုင်ငံတကာယင်းနှုတ်တန်သူတွေဘက်ကယုံကြည်မှုရောပြီးတော့ဒီစီးပွားရေးအခြေအနေကြောင့်လုပ်ငန်းတွေပြတ်သွားတာလုပ်ငန်းတွေပြဿနာတွေအများကြီးဖြစ်သွားတယ်။အဲ့တော့ဒီပြဿနာရဲ့အကျိုးအကျမှာတတိယလိုင်းရကြတော့အရင်တိုင်းတွေတဲ့ပူးဆွတ်မှုကလည်းပုံပြီးတော့မြန်ပြန်တယ်လို့ရောဂါရဲ့တက်ရောက်မှုကလည်းပုံပြီးတော့ပြင်းထန်တယ်။ဒါကြောင့်မလို့ဒီဟာကအခုလောလောဆယ်မှာတော့အားလုံးဝိုင်းပြီးတော့ဟိုဖြည့်ရှင်းတဲ့နဲ့လူသားဘဝလုံခြုံမှုအတက်အန္တရာယ်ပြဿနာဖြစ်နေတယ်။အဲ့တော့ဒါကြောင့်မို့လို့ကျွန်တော်တို့ကနိုင်ငံရေးပဋိပက္ခတွေရတော့ကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရမှာပဲ။သို့တော့ဒီအချိန်မှာဒီကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးကိစ္စကတော့နံပါတ်1ဦးစားပေးအနေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆောင်ရွက်ဖို့လိုတယ်လို့မြင်ပါတယ်။အဲ့တော့နိုင်ငံရေးပြဿနာကတော့ဖြစ်တဲ့ဒီလိုလုပ်နေတဲ့တန်တရာကြီးဟာမြန်မာနိုင်ငံကလူဝဲလူတောင်ကိုမကြောင်တော့ဘူး။ကျွန်တော်တို့အိမ်ကြီးချင်းနဲ့တောင်ရှင်လို့မရတဲ့အခြေအနေကိုရောက်လာတာကြာလီဆိုးနေပြစ်လာ။ဒါကိုပြန်ရုံးထွက်ဖို့ကဒါဖြစ်တဲ့နေရာကတနုစေလိုက်ကောင်းဆောင်ပြီးကောင်းဆောင်နေရရောအကုန်လုံးဝိုင်းပြီးတော့နိုင်ငံရဲ့အနာဂတ်ကိုတိကျစဉ်းစားတဲ့လို့ပြင်းတယ်။အဲ့တော့ဒီဘက်ကလည်းကျွန်တော်တို့ကပြည်ထောင်စုရဲ့ရေးကိုလုပ်တဲ့အခါမှာ2017ဓာတ်ရေးကောက်ပွဲကိုဝင်ဖို့ဆုံးဖြတ်လိုက်တယ်ဆိုတာက evolution ကိုရွေးချယ်လိုက်တာ။ဟိုရှင်းကဲကြောင်းတဲ့မှုဖြစ်စဉ်ကိုရွေးချယ်လိုက်တာ။အဲ့တော့ဒီဇက်မကန်တော်လန်ရေးတပိုင်းကတော့190တပိုင်းကျွန်တော်တို့ဒီမှာဟိုအချမ်းမဖက်နိုင်ငံရေးနီလန်းနဲ့စူးစားခြင်းဟာအာဏာရတဲ့အသင့်ဖြစ်ဖြစ်ခဲ့တယ်အပြေဝါမဟုတ်ပြီလေဒါပြောကြဖြစ်တယ်အတိုက်အခံတမိုင်းမှာပထမဦးဆုံးအာဏာရတဲ့အခါဖြစ်ခဲ့တာဟာအောင်မြင်ခဲ့တာဟာအကြမ်းမဖက်နိုင်ငံရေးနည်းလမ်းကြောင့်အောင်မြင်ခဲ့တာဖြစ်တယ်။ဒါတော့လည်းပဲအဲ့ဒါကိုကျွန်တော်တို့ဟလာဟိုကင်ကျွယ်မှုခင်းချောင်းမှုမှာနိုင်ငံရေးရတည်နိုင်ဆောင်ရွက်မှုတွေမှာကျွန်တော်တို့ဒါပြည့်ရင်းသွားပြီးတော့အခုချိန်ကြီးဖြစ်လာတယ်။ဒါကိုကျွန်တော်တို့ကဒါအခုဆိုရင်လည်းမကြခင်မှာ33နှစ်ရှင်လေးလုံးရေတော်ပုံပြည့်တော့အဲ့တော့ ဒီအရေးအားပြန်ပြီးတုံ့ပြန်ဖို့အတွက်ကောင်းကောင်းဒုံလောက်တဲ့ကာလတစ်ခုလေးကျွန်တော်တို့မြင်ပါတယ်
နော်အခုဆိုရင်ဒီလက်နက်ကင်တိုက်ပွဲတွေကတိုင်းပြည်အနှံ့နေရာအနှံ့မှာဖြစ်နေတယ်အရင်တိုင်းရင်းသားလက်နက်ကင်နဲ့လည်းဖြစ်နေတယ်အခုဆိုရင်နောက်ပိုင်းဒေသခံတွေပေါ့နေရာစုံကဒေသခံတွေနဲ့လည်းတိုက်ပွဲတွေရှိလာနေတယ်ဒီပေါ်မှာရောအခုအနေနဲ့ဗမာပြောနိုင်မလဲ
ဟိုနိုင်ငံရေးဆိုတာကတော့ကိုယုံကြည်ရာနီးလန်းနဲ့ဒုစားကြတာပဲအဲ့တော့ကျွန်တော်တို့ကတော့ဖြစ်တင်တွေအားလုံးမှာဒီတွင်နိုင်ငံရေးဖြစ်တင်တွေရောနိုင်ငံတကာဖြစ်တင်တွေရောအားလုံးကိုနှိုင်းချင်ပြီးတော့စဉ်းစားသုံးသပ်တဲ့အခါမှာကျွန်တော်တို့ကတော့နိုင်ငံရေးလန်ကြောင်းဟာအချိန်မှာပြန်ပြီးတော့ဒီအပေါ်ပဲပြန်တက်လာရမယ်ဒီနီးလန်းနဲ့ပဲပြင်ရှင်းရမယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲ့တော့ဟိုဗမာပြည်ကွန်မြူနတီပါတီဆိုရင်လည်းဗမာပြည်ဒါလက်နက်ပြန်လှူရှာမှုတမိုင်းမှာအကြီးဆုံးတိုက်ခိုက်ရေးအင်အားစုပဲအဲ့တော့ဒါတချို့လုံးကျွန်တော်တို့ပြီးခဲ့တဲ့အတွေ့အကြုံတွေကိုကြည့်ရပြီနောက်တော့ဥက္ကဋ္ဌတိုင်းခံရပြီးတဲ့အခါကျတော့ဒါဟိုပြည်ချစ်ပါတီအနေနဲ့ဒါထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့တကယ့်ကိုဟလာဟိုလက်နက်အထောက်ပံ့နေပါညာဒီနဲ့ကျွန်တော်ဝင်ကြီးထောက်ပံ့နေတဲ့အများကြီးသူတို့လုပ်ခဲ့ကြပြီအခြားတိုင်းလားလည်းကဲဖွဲ့ကြည့်တည်တယ်ဟလာဆိုင်ရာဆိုင်ရာကုတ္တိတာနေပယ်ဒီဒေတာဒီမှာဟလာကျွန်တော်တို့စူးစမ်းခဲ့ကြပြီးပြီအဲ့တော့ကျွန်တော်တို့ကအခုအချိန်နေမှာလက်နက်ပယ်ဒေါ်လာကြီးပြည့်ကိုဆင်သွဲဖို့ဆိုတဲ့အခါကဒီတိုက်ခိုက်ရေးအဆင့်တကယ်ကိုကျွန်တော်တို့ဟလာဟိုအခုဖက်စစ်ဒေါ်လာကြီးပြောတယ်ဆိုတာကဟိုတမျိုးကြီးတမျိုးသိမ်းလာပြီးတော့နောက်ဆုံးအင်္ဂလိပ်ကဟိုသူ့ရဲ့စနစ်တကျစုခွာမှုနဲ့ဟိုဆင်မလာဟိုချစ်ပြေးအစိုးရကာလာဒီလုတ်သွားတာအားလုံးကကမ္ဘာစစ်ကြီးရဲ့အစိတ်ပိုင်းဖြစ်ဆိုတော့အခုကျွန်တော်တို့ကနိုင်ငံတကာမှာဒါကုတာဂျူနီရှာပြဿနာပြန်ဖြစ်နေတယ်ဟဲ့လားကျွန်တော်တို့ကအာဖဂန်ပြန်ပြဿနာအာတာလီဘန်တွေပြန်တက်လာတဲ့ကိစ္စအဆရှိတဲ့ပြင်နိုင်ငံတကာနိုင်ငံရေးအားလုံးအခြေအနေတွေအားလုံးမှာဆက်သက်ပြီးတော့ကျွန်တော်တို့စဉ်းစားဖို့လိုတယ်လို့ဒါကြောင့်မလို့အဲ့ကျွန်တော်တို့ကိုယုံကြည်မှုကိုပြောနေတဲ့အခါမှာအခုကမတူရင်ကိုပဲပြင်းထန်တိုက်ခိုက်တာမျိုးတွေရင်ဆိုင်ပြီးတော့ကျွန်တော်တို့ဒါနိုင်ငံရေးယုံကြည်မှုကိုဟိုနိုင်ငံအတွက်ကိုယုံကြည်တာကိုပြောရရင်တော့တော်တော်ခက်ခက်ခဲခဲကျွန်တော်တို့ခုတ်ဖို့ပြောဆိုရတဲ့အခြေအနေရောက်နေတာ
ဟုတ်ကဲ့ပါအခုအဲ့ဆိုရင်ကျေးဇူးပါပဲဒီကြားပြီးရတယ်ဟုတ်ကဲ့ပါ
သူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။စစ်ကောင်စီရဲ့ကာကွယ်ဆေးထိုးစီမံချက်ဘာအခက်အခဲတွေရှိနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ချိုးယွားနေတဲ့မြန်မာနိုင်ငံရဲ့ကိုဗစ်ပြဿနာဖြေရှင်းရေးမှာပြည်သူတွေကိုကာကွယ်ဆေးထိုးပေးဖို့ကိစ္စအလွန်အရေးကြီးတဲ့အကြောင်းဆရာနာသိမ်းပြီးတိုင်းပြည်ကိုအုပ်ချုပ်နေတဲ့စစ်ကောင်စီဘက်ကရောတိုင်းသားလက်နက်ကင်တွေနဲ့အတိုက်ခံ NUG အစိုးရအဖွဲ့ဘက်ကပါနားလည်နေကြပြီလို့ယူဆနိုင်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ကိုဗစ်ကပ်ဘေးပြဿနာကိုဥဆောင်ကင်တွယ်နေတဲ့ဗကြုံမူကြီးမင်းအောင်လှိုင်ရဲ့မိခွန်းတွေမှာကာကွယ်ဆေးဆိုင်ရာကိစ္စဇက်တိုက်ပြောဆိုနေတာတွေ့မြင်ကြရသလို NUG အစိုးရဘက်ကလည်းမြန်မာနိုင်ငံတွင်ကာကွယ်ဆေးတွေရရှိရေးကိစ္စပြည်သူတွေထိုးနှံနိုင်ရေးကိစ္စသူတို့စ조사နေတဲ့အကြောင်းပြောဆိုမှုတွေကြားကြရပါတယ်တရုတ်နယ်စပ်မှာအခြေစိုက်ပြီးတရုတ်နိုင်ငံနဲ့နီးစပ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့သူတို့နယ်မြေတွေထဲမှာတရုတ်နိုင်ငံတို့ကာကွယ်ဆေးတွေထိုးနှံပေးနေကြသလိုအပြစ်ရ NCA စာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းသားတွေကလည်းကိုဗစ် -19 ကာကွယ်ကုသရေးဆိုင်ရာဆေးနဲ့အထောက်အကူပစ္စည်းတွေကာကွယ်ဆေးတွေနိုင်ငံတကာကနေအကူအညီရဖို့조사သွားမယ်ဆိုပြီးကြေညာထားကြပါတယ်အခုလိုကာကွယ်ဆေးထိုးနှံနိုင်ရေးကိစ္စအရေးကြီးပုံကိုဘက်အားလုံးကနားလည်သည့်တိုင်အခြားပြဿနာတွေလည်းရှိနေပါသေးတယ်
။လက်ရှိစစ်ကောင်စီရဲ့ COVID-19 ကာကွယ်ဆေးထိုးစီမံချက်နဲ့အကောင့်ထည့်ဖော်နေမှုဟာအားရစရာတိတ်မကောင်းပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီ2021အကုန်မှာမြန်မာနိုင်ငံလူဦးရေရဲ့ထဝက်လောက်ကာကွယ်ဆေးထိုးပေးမယ်ဖြစ်နိုင်ရင်80ရာခိုင်နှုန်းလောက်အထိထိုးပေးနိုင်ဖို့ရည်မှန်းတယ်လို့ဆိုပါတယ်။ဒေါက်တာခင်ခင်ကြီးနဲ့ကျန်းမာရေးတာဝန်ရှိသူတွေဘက်ကတော့အရွယ်ရောက်သူတွေရဲ့90ရာခိုင်နှုန်းလောက်ထိုးပေးနိုင်ဖို့စီမံချက်ချထားတယ်လို့ဆိုကြပြန်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတရနေ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တိုင်းပြည်ကိုပြောတဲ့မိန့်ခွန်းမှာတော့ COVID ကာကွယ်ဆေးထိုးနှံဖို့ဥတည်တဲ့လူဦးရေကိုတန်း30နဲ့တွက်ချက်ပြောဆိုတာတွေ့ကြရပြန်ပါတယ်။အတိတ်ဘယ်ကတော့2021ခုနှစ်တွင်ကာကွယ်ဆေးဘလောက်ထိုးမလဲဆိုတဲ့ရည်မှန်းချက်ကိုတော့အမျိုးမျိုးအဖုံဖုံပြောဆိုနေကြတာမို့စစ်ကောင်စီမှတည်ကြတဲ့စီမံချက်ရှိမှရှိပါရဲ့လားဆိုတာကိုတော့တန်တရားဖြစ်စရာပါ။နောက်တစ်ချက်ကတော့ကာကွယ်ဆေးရရှိမှုပါ။ အရင်ရွေးကောက်ခံအစိုးရလက်ထက်တုန်းကအိန္ဒိယနိုင်ငံကကူညီလှူဒန်းပေးတဲ့ Covishield ကာကွယ်ဆေး3သန်းခွဲလက်ခံရရှိခဲ့ပူပါတယ်စစ်ကောင်စီလက်ထက်မှာတော့တရုတ်ကလှူဒန်းခဲ့တဲ့ Sinopharm ကာကွယ်ဆေး2သန်းခွဲနဲ့မြန်မာကဝယ်ယူတဲ့ Sinovac ကာကွယ်ဆေး2သန်းတည်းက1သန်းရောက်ပါပြီဇူလိုင်လကုန်အထိဆိုစုစုပေါင်း9သန်းလောက်ရောက်ပြီးထိုးပြီးထိုးနေစေပ
ါဘူဂျုံမူကြီးမင်းအောင်လိုင်ပြောတဲ့လူသန်း30စာအတွက်ဆိုကာကွယ်ဆေးသန်း60လောက်လိုမှာဖြစ်တာကြောင့်နောက်ထပ်သန်း50ကျော်ဝယ်ရအောင်မဲ့သဘောဖြစ်နေပါတယ်တရားတာကတော့ဒီနှစ်မကုန်ခင်ကာကွယ်ဆေးအဲ့လောက်အရေးအတွက်ဝယ်ယူရရှိဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲလက်တလောစစ်ကောင်စီဘက်ကကာကွယ်ဆေးထိုးနှံနေမှုတွေမှာလည်းပြဿနာတွေအများကြီးရှိနေပါတယ်ပထမပြဿနာကအခုဇူလိုင်လထဲရောက်လာတဲ့ Sinopharm နှစ်သန်းနဲ့ Sinovac တစ်သန်းစုစုပေါင်း3သန်းစလုံးကိုပထမအကြိမ်ဖြစ်ထိုးနှံပေးလိုက်ခြင်းပါလက်ရှိကမ္ဘာပေါ်မှာကာကွယ်ဆေးထိုးနှံပေးတဲ့စနစ်ဟာဂျွန်ဆင်အန်ဂျွန်ဆင်ကလွဲရင်ကာကွယ်ဆေးတစ်မျိုးတည်းကိုနှစ်ကြိမ်ထိုးနှံဖို့ပါလက်ရှိစစ်ကောင်စီကလူ3သန်းကို Sinopharm နှစ်သန်းနဲ့ Sinovac တစ်သန်းစီထိုးပေးထားတဲ့အတွက်အော်ဂိုလာအတွင်းကာကွယ်ဆေး3သန်းအချိန်မီရောက်လာဖို့လိုပြီးအဲ့ဒါကလည်း Sinopharm 2သန်းနဲ့ Sinovac 3သန်းစီဖြစ်ဖို့လိုသလိုဒုတိယအချိန်ထိုးတဲ့အခါလူတိုင်းကိုငိုထိုးနှံပေးတဲ့ကာကွယ်ဆေးအမျိုးအစားအတိုင်းထိုးပေးဖို့လိုပါတယ်။အဲ့လိုမဖြစ်ခဲ့ရင်တော့ကာကွယ်ဆေးထိုးနှံရမယ့်စီမင်းစည်းကမ်းနဲ့ကန့်ညီတော့မှာမဟုတ်ပါဘူး
။နောက်ပြဿနာတစ်ခုကကာကွယ်ဆေးထိုးရမှာစစ်ကောင်စီကကြေညာနေတယ်လို့အစီအစဉ်တကျဖြစ်မနေတာပါ။ဖြစ်ရမှာကမြို့နယ်ရက်ွက်အလိုက်အသက်65နှစ်နဲ့အထက်လူဘလောက်ရှိတယ်အဲ့ဒီကြိုတင်ကောက်ယူထားတဲ့စီရင်ပါအတိုင်းလူတွေကိုဘယ်နှစ်ဘယ်ချိန်ဘယ်နေရာမှာကာကွယ်ဆေးထိုးရမလဲကြိုတင်လက်မှတ်တွေဖြန့်ဝေပြီးတတ်မှတ်နေ့တတ်မှတ်ချိန်ထိုးနှံသင့်သူဟုတ်မဟုတ်ကျန်းမာရေးစစ်ဆေးပြီးထိုးနှံပြီးကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်တွေမှာစနစ်တကျဖြည့်သွင်းပြီးနောက်ထိုးရမယ့်ရက်ချိန်စနစ်တကျတတ်မှတ်ပြီးစသဖြင့်လုပ်ရမှာဖြစ်ပါတယ်ဒါပေမဲ့လက်တွေဖြစ်နေတာကဆေးမထိုးခင်တည်းရဲ့ရက်ွက်ထဲမှာလှည့်ပြီးဘယ်နေ့ဆေးထိုးမယ်အသက်65နှစ်နဲ့အထက်ရှိသူတွေမှတ်ပုံတင်တဲ့အိမ်တော်စုစီးရင်ယူလာခဲ့အိမ်တော်စုစီးရင်မရှိရင်အုပ်ချုပ်ရေးမှူးထောက်ခံစာယူလာပြီးလာထိုးဆိုတာလောက်ကြီးညာပြီးအဆင်ပြေသလိုထိုးပေးနေတာပါဆေးထိုးပြီးကြောင်းလက်မှတ်မှာလည်းနာမည်အသက်ဆေးအမျိုးအစားနဲ့လော့နံပါတ်ဘယ်နှစ်ထိုးပေးတယ်ဆိုတာလောက်ကလွဲရင်ကြံအချက်လက်တွေဘာမှဖြစ်သွင်းမထားတဲ့အနေအထားမျိုးပါပြောရရင်ကာကွယ်ဆေးထိုးတာကိုအဆင်ပြေသလိုလုပ်ကင်နေကြသလိုတချို့မြို့နယ်ရက်ွက်တွေမှာကာကွယ်ဆေးလာမထိုးတာမျိုးတချို့ရက်ွက်တွေမှာတော့ကာကွယ်ဆေးမလောက်ငှတာမျိုးတွေလည်းတွေ့ကြရပါတယ်။အခုဆိုရင်မြန်မာတရုတ်ကုန်သည်ကြီးများအသင်းလိုအဖွဲ့အစည်းတချို့ပုဂ္ဂလိကဆေးရုံတချို့နဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့ကစစ်ကောင်စီခွင့်ပြုချက်ရယူပြီးကာကွယ်ဆေးတင်သွင်းအခကျင်းငွေနဲ့ထိုးနှံမဲ့အစီအစဉ်စတင်နေကြတာမျိုးတော့ရှိနေပါပြီ။ဈေးနှုန်းမျိုးမျိုးဖြစ်နေပြီးမဲ့ဒါရီဟာစစ်ကောင်စီရဲ့ကာကွယ်ဆေးထိုးစီမံချက်ကိုအကူအညီတော့ဖြစ်စေပါလိမ့်မယ်
။နောက်ထပ်ရေးကြီးပြဿနာတစ်ခုကကာကွယ်ဆေးဝယ်ယူရရှိနိုင်ဖို့နဲ့ငွေကြေးလိုအပ်ချက်ပါ။ကာကွယ်ဆေးဝယ်ယူရရှိဖို့နိုင်ငံတကာအထောက်ပံ့ရဖို့ဆိုတာကတော့စစ်ကောင်စီရဲ့တန်ရေးတမန်ရေးစူးစမ်းနိုင်မှုအပေါ်မူတည်နေမှာဖြစ်ပြီးနိုင်ငံတကာကဝိုင်းပယ်ထားတဲ့အာဏာသိမ်းအဖွဲ့အတွက်သိပြီလွယ်ကူမဲ့ပုံတော့မပေါ်ပါဘူးငွေကြေးအနေနဲ့ဆိုရင်စစ်ကောင်စီမှာအရင်အစိုးရလက်ထက်အစိုးရမတည်ငွေနဲ့ပြည်သူလူထုငွေဒေါ်လာသန်း200ဝန်းကျင်လောက်ရှိနေပြီးအဲ့ဒီတဲကနေတရုတ်နိုင်ငံကဆီနိုဖစ်နဲ့ဆီနိုဖန်ကာကွယ်ဆေးဝယ်ယူငွေဒေါ်လာ28သန်းသုံးပြီးပါပြီလက်ချက်ငွေနဲ့ဆိုရင်ဗကြုံမူကြီးမင်းအောင်လိုင်ပြောတဲ့လူသန်း30စာအတွက်နောက်ထပ်ကာကွယ်ဆေးသန်း50ရောထပ်ဝယ်ဖို့လုံလောက်မှာမဟုတ်သလိုနိုင်ငံတကာအကူအညီကြီးကြီးမားမားမရရင်ငွေကြေးလိုအပ်မှုအခက်အခဲနဲ့လည်းကြုံရနိုင်ပါတယ်ဒီချက်တွေအားလုံးကိုသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံအနေနဲ့ကိုဗစ်ပြဿနာကိုအဆုံးသတ်မဲ့ကာကွယ်ဆေးထိုးလုပ်ငန်းဟာအောင်မြင်မှုရဖို့သိပ်မလွယ်သေးတဲ့အခြေအနေမျိုးဗကြုံမူကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်ကောင်စီအာဏာချုပ်ကန်ထားနိုင်သေးသ၍အရှိတောင်အာရှမှာအခြားနိုင်ငံတွေကိုဗစ်ကင်းစင်သွားတဲ့အချိန်မြန်မာနိုင်ငံထဲမှာကိုဗစ်ပြဿနာဆက်ပြီးရှိနေတာမျိုးကိုမြင်တွေ့ရနိုင်ကြောင်းပါ
ယူအမေရိကန်တံမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ
။
ွယ်ပေးရနေကင်းရှင်ပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင်။ VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်တောရရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်။အခုရင်ဦးဆုံး VOE ကထုတ်လွှင့်ပေးတဲ့ live အစီအစဉ်တွေအောက်မှာတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားချင်ပါသေးတယ်။သူတူတကဆိုတဲ့သောရရှင်က VOE ကကျွန်တော်တို့မျက်စိနဲ့နားတစုံလို့ဆိုပြရစေတဲ့။အထူးကျေးဇူးတင်ပါတယ်ရှင်။ကျော်ဆိုးကတော့တရင်ကိုနေတိုင်းအားပေးနေပါသေးတယ်။ VOE အတန်လှင့်အကိုအမများကျမ်းမာလို့အသက်ရှိပါစေဆိုပြီးဆုတောင်းပေးလာပါသေးတယ်။ပေးတဲ့ဆုနဲ့ပြည့်ချင်ပါသေးတယ်။ကိုရဲဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေပါတယ်။နိုင်ငံရေးလည်လာတုံ့တက်သူတွေရဲ့အစီအစဉ်အများများထုတ်လွှင့်ပေးစေချင်ပါတယ်။ဟုတ်ကဲ့ပါ။အလင်းတင်တင်တယ်လို့ထုတ်လွှင့်ပေးနေပါတယ်နော်။ဖြိုးမင်းကိုကတော့ VOE ကသတင်းမီဒီယာတွေထဲမှာပြည်သူနဲ့တသားတည်းရှိနေပါတယ်။ခင်ယူပါဆိုတဲ့သောရရှင်ကလည်းထိမ့်သိမ်းထားသောခေါင်းဆောင်များနဲ့ကျောင်းသားကျောင်းသူယဟန်ပြည်သူပြည်သားများအမြဲဆုံးပြန်လွှတ်ပေးဖို့ကုလနဲ့ VOE ကသတင်းတင်ပြတာတွေထိရောက်စွာနဲ့အကူအညီပြုတော့သတင်းမှန်တွေနေ့စဉ်တင်ပြပေးပါတဲ့မိမိနိုင်ဆိုတဲ့သောရရှင်ကလည်းမြန်မာပြည်ကိုတနိုင်ငံတကာမှာဝိုင်းဝန်းပြီးတော့ကူညီပေးပါရင်မြန်မာပြည်သူတယောက်နေနဲ့အနှုံးညွတ်တောင်းပန်အပ်ပါသည် VOE ကိုလည်းသတင်းမှန်တွေအတွက်အချိန်နဲ့တပြေးညီတည်ခွင့်ရလို့အထူးကျေးဇူးပါလို့ပြောလာပါတယ်ရှင်ဦးဆိုင်ကန်ထွန်းဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE တကဘာလုံးအတွက်အေဂျင့်တာရတဲ့ညာလေးဖြစ်ပါစေတဲ့မင်္ဂလာရှိတဲ့ဆုတောင်းလေးရေးပို့လာပါတယ်ပါကြီးမျိုးဆိုတဲ့တော်ရှင်ကတော့အခုတလောအစီအစဉ်တွေကိုရေဒီယိုကနေနားထောင်ရတာအဆင်မပြေဘူးလို့ပြောလာပါတယ်
။ရေဒီယိုလိုင်းတွေနဲ့နားထောင်ရတာအခုတလောတရက်နှစ်ရက်ရှိပါပြီ။နားထောင်ရတာအဆင်မပြေပါဘူး။လိုင်းပြတ်တောင်းနဲ့ဖြစ်နေပါတယ်။စက်မှုအင်ဂျင်နီယာကိုပြောပေးပါခင်ဗျာ
။ဟုတ်ကဲ့ပါပါကြီးမျိုးကြီး။ရေဒီယိုလိုင်းပြတ်တောင်းဖြစ်နေတယ်ဆိုတာယာတီဥရုအဆင်မပြေလို့လားမသိ။ဒီလိုပါကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေက frequency line နဲ့ထုတ်လွှင့်တာဖြစ်ပါတယ်။ကျမတို့ American ပြည်အောင်စုအရှိချမ်း Washington မြို့တော်ကထုတ်လွှင့်လိုက်တဲ့ရေဒီယို line တွေကဂျိုရုကနေတစင်ကမ္ဘာအရှိချမ်းအရှိတောင်အာရှကိုရောက်ဖို့ဂျာကဂျိုရုတစ်ခုကနေဖမ်းယူပြီးတော့အဲကနေပြီးတော့ထပ်ဆင့်ထုတ်လွှင့်ပြီးတော့အာရှကိုအရောက်ပို့တာပါ။ဒီမှာပြောချင်တာကထုတ်လွှင့်မှုကတော့ကျမတို့တသမတ်တည်းပြုလုပ်နေကြပုံတိုင်းထုတ်လွှင့်နေကြအတိုင်းဖြစ်ပါတယ်။ဒါပေမဲ့ရေဒီယိုလိုင်းတွေတစ်ဖက်ကဖမ်းယူတဲ့အခါမှာယာဒီဥရုအပါအဝင်အကြောင်းအမျိုးမျိုးကြောင့်အထင်အငော်ရှိတတ်ပါတယ်။လိုင်းပြောင်းချိန်ကြီးတာမျိုးနဲ့ကြိုးစားကြည့်ပါအောင်နော်။ပြန်ကောင်းသွားမှာပါလို့အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျော်ဝေဖြိုးဆိုတဲ့သောရရှင်ကတော့စိတ်ဝင်စားမယ်ဆိုရင်ကျွန်တော်တို့အင်ဒိုနီးရှားမှာဒုက္ခရောက်နေတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။သောရရှင်နေအနေနဲ့ကိုတွင်းတကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်စာရေးချင်ကြရဲဆိုရင်တော့ကျမတို့ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အတန်နဲ့လည်းပို့လို့ရပါတယ်စာရေးမယ်ဆိုရင်တော့ကျမတို့စီကိုဒီတော့ရှင်ကလည်း Facebook ကနေစာရေးလာတာမလို့အခုရေးတဲ့နေရာ Messenger ကနေပြီးတော့ပဲစာရေးနိုင်ပါတယ်เนาะဒါမှမဟုတ် email နဲ့ပေးပို့မယ်ဆိုရင်လည်းကျမတို့ VOE မြန်မာဝိုင်း email လိပ်စာ bamis@voenews.com ကို email ရေးပို့နိုင်ပါတယ်အတန်နဲ့အတန်ဖမ်းပြီးတော့ပို့မယ်ဆိုရင်လည်း email လိပ်စာပဲဖြစ်ဖြစ်ကျမတို့ရဲ့ Messenger ကိုပဲဖြစ်ဖြစ်နှစ်မျိုးစလုံးပေးပို့နိုင်ပါတယ်ရှင်ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်ရုတ်ထက်အောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါ VOE ရင်ဖွင့်ခြင်းတဲ့အကြောင်းလေးပြောပြရစီ CDM လုတ်တဲ့သူရောအရတားပြည်သူတွေပါစီးပွားရေးရောလူမှုရေးရောအဖက်ဖက်ကအဆင်မပြေကြပါဘူး VOE မြန်မာပြည်ကြီးအများဆုံးငြိမ်းချမ်းခြင်းပါပြီဗျာကျွန်တော်ကတော့ဝက်လက်မြို့နယ်ကပါတဲ့သောရရှင်ရေးပို့လာပါတယ်ရှင်နောက်ထပ်သောရရှင်ညီလေးကလည်းဒီလိုမျိုးမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့မှကြုံရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ပြောလာတာပါကျွန်တော်တို့ပြည်သူတွေအနှစ်မရှိတဲ့ကျက်စုပင်ကိုမဖြစ်မနေဆိုက်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူး။ဆန်စပါးပေါ်ရင်ဒိုင်းသွင်းလို့ပိုမဆာရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူးဗျာ။ပြည်သူတွေစီလုံးညီညွတ်ဖို့အချိန်တန်ပါပြီတဲ့။သရရှင်ညီလေးရေးလာပါတယ်။ VOE ကိုရေးလာတဲ့သရရှင်ရဲ့စာရီထဲမှာမ မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ဘေးပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးပြလာတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ဒီထဲကစာတွေကိုလည်းအပတ်စဉ်ဖော်ပြပေးနေပါတယ်နော်။ဒီဘက်တော့သောရရှင်မင်းသူရေးလာတဲ့စာကိုဖော်ပြပေးကြပါတယ်။ကျေးဇူးအထူးတင်ရှိပါတယ်လို့ VOE ကိုပထမဦးစွာပြောကြားပါရစေတဲ့။သောရရှင်မင်းသူရေးလာတာပါ
။ဒီကနေ့ဇွန်လ6ရက်နေ့မနက်ခင်း VOE သတင်းမှာNUG အစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးနှုတ်နေပြီဖြစ်ကြောင်းထဲသွင်းကြေညာပေးတာကိုကျေးဇူးတင်ကြောင်းပြောချင်တာပါထူးခြားတာတစ်ခုကိုလည်းသတိပြုမိပါသေးတယ်လူထုမိတ်ဆွေဆိုတဲ့စာသားကို VOE ရဲ့မျက်နှာပြင်မှာထင်းထင်းရှားရှားလှလှပပတွေ့လိုက်ရလို့အထူးပျော်ရွှင်ဝမ်းမြောက်မိပါတယ် VOE ကိုနှစ်သက်ချင်းမနှစ်သက်ချင်းတွေနဲ့အစဉ်တစိုက်နားထောင်ခဲ့တာပါအခုတော့အရန်ကိုချစ်ခင်သွားပါပြီဒါပေမဲ့ VOE ရဲ့သတင်းများမှာရိုဟင်ဂျာဟူသည့်အသုံးအနှုန်းကိုမြန်မာဘက်ကလက်ခံထားခြင်းမရှိပါဟုဒီကနေ့အထိထပ်ကာထည့်သွင်းကြေညာနေသည့်ကိုဝန်내ဝယ်ရာကြားသိနေရပါတယ်။ဒါနဲ့စကားမဆက်ကျွန်တော်ဟာရိုဟင်ဂျာညီအစ်ကိုတွေအတွက်တောင်းဆိုပေးပေမဲ့အစ္စလမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတစ်ယောက်ဖြစ်ပါတယ်။လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုကိုရဖို့အဆုံးသတ်တိုက်ပွဲကိုအောင်မြင်အောင်တိုက်နေပါတယ်။ကျွန်တော်တို့ပင်ပန်းလာပါပြီ။အသက်ဆွင့်ရကြိုးနှက်ချင်ပါတယ်။ချစ်တော် VOA ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီတော်ရရှင်ကတော်ရရှင်မင်းသူဖြစ်ပါတယ်ဟုတ်ပါတယ်ကျွန်တော်တို့ VOA American သားနဲ့ပြမြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်သံလိုင်းကနေထုတ်လွှင့်ပေးနေပါပြီနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူထုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူထုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေတာပါဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျွန်တော်တို့ VOA website စာမျက်နှာပေါ်မှာပေါ်ပြပေးမှာဖြစ်ပါတယ်လူရုမိတ်ဆွေရုပ်သံတစ်ပတ်ခုနှစ်ရက်တနင်္လာ24နာရီထုတ်လွှင့်ပြတာဖြစ်ပြီးတော့ VOE နဲ့ RFE ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘယ်ချိုရုစလောင်းကနေဖမ်းယူလို့ရရှိလဲဆိုတဲ့မေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမတို့ Utelsat 70B ကနေပြီးတော့ Channel Line အဖြစ်ဆိုရင်တော့တရားတစ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ရှင်ဖွင့်လာတဲ့သွားရှင်နေထဲမှာဆိုတော့ကိုကျော်မြင့်သူက
VOA ခင်ဗျာငွေဆောင်မျိုးနဲ့အတွင်ကြေးရီမှာအသေးစားချင်းငွေများပြန်ပေးဆက်ဖို့အသင်းတောင်းခံနေရပါတယ်အခြေအနေကဒီနှစ်ရောအရင်နှစ်ကိုဗစ်ကြောင့်ရောပြည်သူတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါဒီလိုအခြေအနေမှာပတ်စံပြန်ဆက်ဖို့ဘလို့မှမဖြစ်နိုင်ပါဘူ
းအခုလိုအခြေအနေမှာပတ်စံဘလို့မှပြန်မဆက်နိုင်ပါဘူးဆိုတော့သွားရှင်ရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်အခုလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီကအရာရှိတွေပါဝင်လက်ရှိအုပ်ချုပ်နေသူတွေဘက်ကအခုလိုမျိုးငွေပြန်တောင်းနေတဲ့တဲ့တင်ကြားရပါတယ်နော်အစိုးရအဖွဲ့အာဏာသိမ်းယူပြီးတော့နိုင်ငံမှာကမကမဖြစ်နေခြင်းမြို့ရွာအသီးသီးမှာဒီလိုအခက်အခဲတွေကြုံတွေ့နေရတာဖြစ်ပါတယ်ဒါကိုအစိုးရကောင်တည့်ရပြည်သားစွာဖြေရှင်းပေးမယ့်အဖွဲ့အစည်းလိုအပ်တာလက်ရှိပြဿနာတွေကိုကြည့်ရင်သိနိုင်ပါတယ်နော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သောရရှင်တွေအတွက်မေတ္တာတိလက်ဆောင်မြတ်မသင်းလေးတပုံနဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
တော်ရရှိနေကိုမြန်မာ
မသတင်းတွေတပုန်းနဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းလေးကိုတခြင်းကောင်းလေးတပုတ်ဖြစ်ပြီးတော့နားမထောင်ရတာလဲတော်တော်ကြာသွားပြီမလို့ထုတ်လွှင့်ပေးချင်ပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။ဆိုထားတဲ့မင်းသားရှိရင်လေဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ Show me baby me me na shi me chou main doi me shi ba ya de de jan
ရှုနာစင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုကျမညိုညိုလင်းကတင်ဆက်ပေးထားပါတယ်။ကမ္ဘာနိုင်ငံတွေမှာလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဖြစ်ပေါ်လာရင် AI လူအတူကောက်ခေါ်တဲ့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ဆိုတာကိုသတင်းတွေထဲမှာတွေ့ကြရမှာပါ။ဒီအဖွဲ့အစည်းကဘယ်လိုအဖွဲ့အစည်းမျိုးလဲ။ဘာတွေလှုပ်ဆောင်နေလဲဆိုတဲ့အကြောင်းကိုဒီတစ်ပတ်ပြောပြပေးထားပါတယ်ရှင်။ Action is a human right.
freedom of expression
is not crime.
Freedom of expression
is a human right.
AI လို့ခေါ်တဲ့ Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ဆိုတာလူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးအဓိကဦးစားပေးဆောင်ရွက်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားတိုင်းမှာအခြေခံအခွင့်အရေးတွေမွေးရပါရှိနေပေမယ့်နိုင်စင်နဲ့အမျှဒီအခွင့်အရေးတွေကိုချိုးဖောက်ငင်းပယ်တာတွေကြုံတွေ့နေကြရတာပါ။ဒါကြောင့်ဒီလိုချိုးဖောက်ခံနေရတဲ့အချက်လက်တွေကိုရှာဖွေဖော်ထုတ်ရင်းအစိုးရတွေနဲ့သက်ဆိုင်သူအလုံးဟာလူသားတွေရဲ့အခွင့်အရေးကိုလေးစားလိုက်နာကြဖို့အထူးဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီဖွဲ့စည်းကြီးစတင်ပေါ်ပေါက်လာခဲ့ရတဲ့သမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့1962ခုနှစ်ကအင်္ဂလိပ်ရှင်နေပီတာဘန်နက်ချင်ဟာပေါ်တူဂီကျောင်းသားနှစ်ဦးဟာသူတို့တောင်းမဲ့ခွန်းတစ်ခုကိုမြှောက်ပြီး Freedom လွတ်လပ်မှုလို့ပြောဆိုလိုက်တာကြောင့်ထောင်ချခံလိုက်ရတဲ့သတင်းကိုဖတ်ပြီးမိလျော်ခံနေရတဲ့အချင်းသမားများဆိုတဲ့ခေါင်းစဉ်နဲ့မိမိတို့ရဲ့အခွင့်အရေးကိုအသုံးချမိတဲ့အတွက်အကျဉ်းချနေရတဲ့အချင်းသားတွေကိုစားတစ်ကမ္ဘာလုံးကအယူခံဝင်တဲ့စာတွေရေးသားကြဖို့ပီတာဘန်နက်ချင်ကသတင်းစာတွေမှာတိုက်တွန်းလိုက်ပါတယ်အဲ့ဒီလှုပ်ရှားမှုကြီးကတကမ္ဘာလုံးအတိုင်းအတာထိရောက်သွားပြီးအဲ့ဒီကနေစပြီး Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးစတင်အခြေပြုပေါ်ပေါက်ခဲ့တာပါဒီအဖွဲ့ကြီးအနေနဲ့ကမ္ဘာနေရဒေသအနှံမှာဖြစ်ပွားနေတဲ့လူခွင့်ရချိုးဖောက်ခံရတဲ့အချက်လက်တွေကိုစုံစမ်းဖော်ထုတ်ကြပါတယ်အဲ့ဒီနောက်မှာတော့သက်ဆိုင်တဲ့အစိုးရတွေအင်အားကြီးအဖွဲ့အစည်းကြီးတွေကုမ္ပဏီကြီးတွေကိုနိုင်ငံတကာဥပဒေတွေလေးစားလိုက်နာကြဖို့ပြောဆိုစည်းရုံးမှုတွေလုပ်ပါတယ်ချိုးဖောက်ခံရမှုအခြေအနေတွေကိုတင်ပြပြီးကမ္ဘာအနှံ့ကလူအခွင့်အရေးအားပေးထောက်ခံသူတွေဟာရှေ့တန်းကလှုပ်ရှားဆောင်ရွက်သူတွေနဲ့အတူပူးပေါင်းရပ်တည်ပြီးကမ်ပိန်းတွေကိုလုပ်ကြပါတယ်။ဒါအပြင်အခွင့်အရေးနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းပံ့ပိုးကူညီကြပါတယ်။တတန်း60နီးပါးရှိလာတဲ့ဒီအဖွဲ့ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ပထမဆုံးအနေနဲ့1963ခုနှစ်မှာဆာဘီးယားကယူကရိန်းဖုံးတော်ကြီးယိုဆက်စလီပီဟာအချင်းအောင်ကနေလွတ်မြောက်ခဲ့ပါတယ်။အဲဒီနောက် AI ရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ကမ္ဘာအနှံ့ကထောင်နဲ့တောင်းနဲ့ချီးနေတဲ့မတရားဖန်ဆီးခံရတဲ့အကျဉ်းသားတွေလွတ်မြောက်ကြရပါတယ်။1980ခုနှစ်ကစပြီးကမ္ဘာပေါ်မှာသေရန်ပြီးတဲ့ဥပဒေကိုဖျက်သိမ်းဖို့လှုပ်ရှားမှုတွေကိုဆောင်ရွက်ကြပါတယ်။အဲ့ဒီအချိန်ကနိုင်ငံ6ခုကပဲသေရန်အဖြစ်ပေးတာကိုဖယ်ရှားခဲ့ပြီးခုချိန်မှာတော့နိုင်ငံပေါင်း140မှာသေရန်အဖြစ်ပေးရဲ့ဥပဒေကိုဖယ်ရှားလိုက်ကြပြီဖြစ်ပါတယ်။ AI အနေနဲ့အကျဉ်းချခံနေရတဲ့အကျဉ်းသားတွေရဲ့အခွင့်အရေးနဲ့လွတ်မြောက်မှုတွေအပြင်ဒုက္ခတွေစခန်းကဒုက္ခတွေရဲ့အရေးတွေ၊လိင်စိတ်ကွဲပြားသူတွေအတွက်ဒဏ်တူညီမျှမှုတွေ၊လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုတွေ၊သေရန်ချမှတ်ခံရမှုတွေနဲ့တခြားလူအခွင့်အရေးဆိုင်ရာအကြောင်းအရာတွေကိုတိုးချဲ့ဆောင်ရွက်လာကြပါတယ်။ AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးဟာ1989ခုနှစ်မှာ Nobel ငင်းချမ်းရေးဆုကြီးကိုလက်ခံရရှိခဲ့ပါတယ်။ဒီဖွဲ့ကြီးဟာလူသားတွေရဲ့ဂုဏ်သိက္ခာကိုထိပါဆန့်ကျင်တဲ့ညှဉ်းပန်းနှိပ်စက်မှုတွေအကြမ်းဖက်မှုတွေကိုခုခံကာကွယ်ရင်းကမ္ဘာကြီးကိုငြိမ်းချမ်းစေဖို့တကယ့်ကိုအထောက်ပံ့ပြုတဲ့အဖွဲ့အစည်းကြီးဖြစ်တာကြောင့်ဒီစုကိုပေးအပ်တာလို့ Nobel ငြိမ်းချမ်းရေးကော်မတီကပြောဆိုခဲ့ပါတယ်။ AI ဖွဲ့ကြီးကတော့သူတို့တွေရဲ့ဆောင်ရွက်မှုတွေကြောင့်အကျဉ်းထောင်တကားတွေဘလောက်ပိုပြီးပွင့်လာပြီလဲ။ညှဉ်းပန်းနှိပ်စက်ခံရမှုတွေတရားဥပဒေစိုးမိုးမှုအောင်ဘလောက်ရောက်လာပြီလဲ။လူသားတွေလူကုန်တိတ်ခါနဲ့နေထိုင်နိုင်ကြဖို့သူတို့ရဲ့အခွင့်အရေးတွေနဲ့ရပိုင်ခွင့်တွေဘယ်လောက်တည်လာကြပြီလဲဆိုတဲ့အပေါ်မူတည်ပြီးခိုင်ငယ်မြဲမြဲဆက်လက်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။တနင်္ဂနွေနေ့ညအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။ခေတ်စ်မြန်မာနိုင်ငံရေးသမိုင်းမှာအကြီးဆုံးပြောင်းလဲမှုဖြစ်စေခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့33နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်နဲ့မြန်မာနိုင်ငံအတွင်းကမြို့နယ်အတော်များများမှာအာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်မှုတွေပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီကလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲမန္တလေးမြို့ကမြတောင်တပိတ်စစ်ကြောင်းဟာရှစ်လေးလုံးနှစ်ပတ်လည်အထိမ်းအမှတ်အဖြစ်နဲ့လက်မှတ်တွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်ရှစ်လေးလုံးရေတော်ပုံကြီးအတွင်းစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုတွေကြောင့်လူပေါင်းထောင်ချီသေဆုံးခဲ့တယ်လို့ခန့်မှန်းပြောဆိုထားကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 တတိယလိုင်းအရှိန်လျော့မသွားသေးပဲပြည်내တိုင်းဒေသကြီးအားလုံးမှာကူးစက်မှုတွေဖြစ်ပေါ်နေတဲ့အပြင်ပြည်ပကပြန်လာသူတွေထံမှလည်း COVID ကူးစက်နေတာကိုဆန်းသက်တွေ့ရှိရကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ် tining ngri ne nya voe myanmar ban isi sin ni ga raw de law ba ba khmyar voe si sin ni go na sin ji shu a pe ga ja de atwe athu be jesus tin shi ba le voe taw da shin myan ne de kwa myanmar naingan tu naingan da a long be ya ni ye paung kin we nai ja ba se lo ya pat nai go a myan song su ku nai ja ba se lo su taung pe lai ba de khmyar chano ga raw so wan lai ma
This program.